အခုနောက်ဆုံးကြံနေသေးတဲ့တိုင်ရင်သတင်းလွှာကိုနားဆင်ကြည့်ကြရအောင်ပါ။နေဆက်ဒေတာကတိုင်ရင်သားသတင်းထောက်တွေရဲ့စူပေါင်းစီစဉ်မှုဖြစ်ပါလေရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်တောင်ပိုင်းကွန်ဟိန်းမြို့နယ်အတွင်းမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့ဆိုရတက်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ KNU အရေးပေါ်အစည်းအဝေးကနေ NCA လက်မှတ်ရေးထိုးဖို့ဆုံးဖြတ်လိုက်တဲ့အပေါ်ကရင်လူမှုဖွဲ့စည်းတွေကနေစိုးရိမ်မှုတွေဖြစ်ပွားနေကြတယ်ဆိုတာနဲ့မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တို့ကြား NCA လက်မှတ်ရေးထိုးရေးမှာဘလို့အခက်အခဲအဟန့်တားတွေဖြစ်နေပါသလဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရှမ်းပြည်တောင်ပိုင်းကွန်ဟိန်းမြို့နယ်ဆိုင်းခေါင်ကျေးရွာအုပ်စုအတွင်းမှာ RCSS SSA စစ်ကြောင်းနဲ့အစိုးရတပ်တို့အကြားတရက်တီးမှာပဲတိုက်ပွဲ၃ကြိမ်ဖြစ်ပွားခဲ့တယ်လို့ RCSS SSA ပြောခွင့်ရဗိုလ်မှူးကြီးဆိုင်းလာကပြောပါတယ်ဩဂုတ်လ25ရက်နေ့နနက်ပိုင်းမှာတစ်ကြိမ်မွန်းလွဲပိုင်းမှာနှစ်ကြိမ်ဖြစ်ပွားခဲ့တာပါတိုက်ပွဲကြောင့်အစိုးရတပ်ဘက်ကတယောက်သေဆုံးပြီး9ယောက်ဒဏ်ရာရရှိတယ်လို့ပြောဆိုမှုတွေရှိနေပေမဲ့လည်းတိကျအတည်ပြုချက်မရရှိသေးပါဘူးတိုက်ပွဲကြောင့်ဆိုင်းခေါင်ကျေးရွာအုပ်ချုပ်ရေးမှူးအပါအဝင်ဒေသခံ5ဦးကိုအစိုးရတပ်မတော်စစ်ကြောင်းကတရက်ကြော်ကြာသူတို့နဲ့အတူခေါ်ဆောင်သွားတယ်လို့ကွန်ဟိတ်မြို့ပြည်သူ့လွတ်တော်နန်းဝါနုကပြောပါတယ်တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ဟာတတိုင်းပြည်လုံးအဖြစ်ခတ်တိုက်ခိုက်မှုရစေးရေးလက်မှတ်ရေးထိုးဖို့အဆင့်သင့်ဖြစ်နေပြီလို့ဩဂုတ်လ19ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်
။အစိုးရဘက်ကအားလုံးပါဝင်နိုင်ရေးကန့်တတ်ချက်ရှိတဲ့ဂျာကနေ KNU ဘ ഹു မြေတန်းကောင်စီရဲ့၅ကြိမ်မြောက်အရေးပေါ်စီဝေကနေ NCA လက်မှတ်ရေးထိုးဖို့ဆုံးဖြတ်လိုက်တဲ့အပေါ်ငြိမ်းချမ်းရေးအထောက်အကူပြုကရင်ရက်ဖက်လူအဖွဲ့အစည်းများကွန်ရက် KPSN နဲ့နိုင်ငံတကာကရင်မြို့သားအစည်းအရုံး IKO ကနေစိုးရိမ်နေပါတယ်။လွန်ခဲ့တဲ့ရက်ပိုင်းအတွင်းကလည်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုချင်းမင်းအောင်လှိုင်က NCA လက်မှတ်ကိုထိုးပြီးတာနဲ့လက်နက်စွန့်ပြီးဥပဒေပေါင်ထဲဝင်ရောက်ရမယ်ဆိုတဲ့ပြောဆိုမှုတွေကြေကြေပြန့်ပြန့်ပေါ်ထွက်လာတဲ့ပုံမှာစိုးရိမ်မိတယ်လို့ KPSN ပြောခင်းရနော်ကညာဖော်ကပြောပါတယ်ကကွေယူစီချုပ်ပြောဆိုချက်ပေါ် KNU နေနဲ့လည်းအဓိကဆိုရင်ချက်ဖြစ်နေတယ်လို့လက်နဲ့ဖြုတ်တင်ရင်ကိစ္စကိုလက်ခံမှာမဟုတ်ဘူးလို့ KNU တွက်ဖက်တွင်ရင်မှုနဲ့ဘတော်မှန်းမှန်းကပြောပါတယ်
မြန်မာနိုင်ငံအတွင်းပြီးခဲ့တဲ့ဇူလိုင်လကစလို့ဩဂုတ်လအထိမိုးအဆက်မပြတ်ရွာသွန်းမှုတွေကြောင့်နေရာဒေသအတော်များများမှာရေကြီးရေရှမ်းမှုမြေပြိုမှုတွေဖြစ်ပွားခဲ့ပြီးလူဦးရေ 1.6 တန်းကျော်ရေဘေးဒုက္ခနဲ့ကြုံခဲ့ရပြီးလေယာဉ်မြေဧကပေါင်း 8 သိန်းနီးပါးရေနစ်မြုပ်ခဲ့ရတယ်လို့လူဦးရေ 3,800 ကျော်ဟာအိုးမဲ့အိမ်မဲ့ဖြစ်ခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ကအခုလ21ရက်နေ့ကပညာချက်တစောင်းထုတ်ပြန်ခဲ့ပါတယ်တိုင်းနဲ့ပြည်နယ်14ခုအနက်ကချင်းပြည်နယ်ရခိုင်ပြည်နယ်အေယဝတီတိုင်းပဲခူးတိုင်းမကွေးတိုင်းနဲ့စကိုင်းတိုင်းတွေမှာရေဘေးအဆိုးရွားဆုံးကြုံတွေ့ခဲ့ရတယ်လို့ UNOCHA ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်
တနင်္ဂနွေပြည်ခရက်စေး NCA တဘောတူညီမှုစာချုပ်ကိုတိုင်းဒေသအလုံးပါဝင်မှုလက်မှတ်ရေးထိုးမယ်လို့ KIO ကချင်လူမျိုးရေးအဖွဲ့ကနေတဘောထားကိုထုတ်ပြန်ခဲ့ပါတယ်။ဩဂုတ်လ19ရက်နေ့ကလိုက်စာမျိုးပဋ္ဌာန်းခမ်းမှမှကျင်းပတဲ့ KIO ရဲ့လူထုရှင်းလင်းပွဲအပြီး KIO ကနေဩဂုတ်လ21ရက်နေ့မှာတဘောထားထုတ်ပြန်ခဲ့တာပါ။KIO နေနဲ့လူထုလက်မခံပဲ NCA ကိုလက်မရေးထိုးမယ်ဆိုရင်ကချင်လူထုနဲ့ KIO အကြားယက်တီမှုကွဲပြားသွားနိုင်တယ်လို့ကချင်နစ်ချင်းခရီးယံဖွဲ့ချုပ် KPC အတွင်းရင်းမှုဒေါက်တာခလမ်ဆမ်ဆန်ကပြောပါတယ် NCA တဘောတူညီချက်ဟာတိုင်းရင်းသားတွေအတွက်အာမခံချက်မရှိနိုင်ဘူးလို့ကချင်နစ်ချင်းခရီးယံဖွဲ့ချုပ် KPC ကနေအမြင်ရှိနေပါတယ်
မွန်ပြည်နယ်မှာရှိတဲ့ရေးမြို့ဟောင်းဟာသူဝနဘူမိနဲ့ခစ်ပြိုင်ဖြစ်ပြီးတက်တန်းအားဖြင့်နှစ်ပေါင်း2600ရှိတဲ့လေးမြေရမြို့ဖြစ်ကြောင်းမော်လမြန်တက္ကသိုလ်ကအငိမ့်စားပထဝီပါမောက်ခဒေါက်တာဒေါ်ကျင်စွမ်းကနေသူတေသနအစတန်းဖတ်ပွဲမှာပြောဆိုတင်ပြခဲ့ပါတယ်။ဩဂုတ်လ23ရက်နေ့ကရေးမြို့မွန်ဒမာယုံမှာပြုလုပ်ခဲ့တဲ့ရေးမြို့ဟောင်းသမိုင်းသူတေသနအစတန်းဖတ်ပွဲကနေရေးမြို့ဟာဒေးတိုင်းအဝိစာဇေယပူရ တိဟစေယပူရဟန္တာဝတိခေမရေးမြို့ဆိုပြီးလေးမီယမြို့ဖြစ်ကြောင်းတမိုင်းအထောက်အထားများသူတေတနပြုချက်များနဲ့ရှင်တွဲကတင်ပြခဲ့ပါတယ်ဒေါက်တာကျင်စွမ်းအနေနဲ့ဒီစာတန်းကိုပြုစုနိုင်ဖို့အတွက်မော်လမြန်တက္ကသိုလ်ကပါမောက်ခရီနဲ့အတူ2014ဒီဇင်ဘာလကနေ2015ဖေဖော်ဝါရီလအထိရေးမြို့နဲ့ပတ်ဝန်းကျင်ဒေသကိုအကြိမ်ကြိမ်သွားရောက်သူတေတနပြုခဲ့ပါတယ်
ဒါမဲ့ရွေးကောက်ပွဲမှာရခိုင်မျိုးသားပါတီ ANP ကနေနေရာပေါင်း86နေရာထိဝင်ရောက်ရှင်ပြန်သွားမှာဖြစ်ပါတယ်။အဲ့ဒီထဲမှာရခိုင်ပြည်နယ်ကမဲဆန္ဒနဲ့အားလုံးရှင်းပြည်နယ်ပလဲဝါမြို့နယ်က9နေရာပေါင်း ERD တိုင်းနဲ့ရန်ကုန်တိုင်းဒေသကြီးအတွင်းမှာမဲဆန္ဒနဲ့တချို့မှာရှင်ပြန်ဖို့စီစဉ်ထားတယ်လို့ပါတီကောင်ဆောင်တွေကပြောပါတယ်။အလားတူမကြာဒိမီကအစ်စ်ဖွဲ့စည်းခဲ့တဲ့ရခိုင်မျိုးချစ်ပါတီ APP ကလည်း16နေရာထိဝင်ရောက်ရှင်ပြန်သွားမယ်လို့ပါတီပထမကောင်ဆောင်ဦးမောင်မောင်စောကပြောပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။တနင်္ဂနွေပြည့်ခတ်ရက်စည်းဆိုင်ရာသဘောတူစာချုပ်လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးတိုင်းသာထိပ်သီးခေါင်းဆောင်တွေကနေချင်းမိုင်မြို့မှာ၄ရက်တာအစည်းအဝေးကနေ NCA စာချုပ်လက်မှတ်ရေးထိုးရာမှာတိုင်းသာလက်နက်ကင်တပ်ဖွဲ့များအားလုံးပါဝင်ရေးမှုအတွက်ကြိုးပမ်းသွားဖို့သဘောတူဆုံးဖြတ်ခဲ့ကြပါတယ်။ NCA လက်မှတ်ရေးထိုးရေးမှာဘလို့အခက်အခဲအဟန့်တားတွေဖြစ်နေပါသလဲဆိုတာကိုအမီရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်။
တိုင်းဒေသခေါင်းဆောင်ထိပ်သီးအစည်းအဝေးကနေ NCA လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးအလုံးစုံပါဝင်လာအောင်ဆက်လက်ကြိုးပမ်းသွားမယ်လို့ NCCD ဖွဲ့ခေါင်းဆောင်နိုင်ဟန်သားကပြောပါတယ
်။အလုံးဒီပြုလိုက်တဲ့အလုံးပါဝင်ရေးဆိုတဲ့နေရာမှာတော့ဒီတချို့ဖွဲ့တွေမပါရင်နေစီပေါ့နော်။ကျွန်တော်တို့ SD ဖွဲ့ဝင်တွေ NCCD ဖွဲ့ဝင်တွေအလုံးပါဝင်ရေးဆိုတဲ့ပုံမှာကျွန်တော်တို့ကတော့ဆက်လက်ပြီးတော့မှကြိုးပမ်းနေတာ။နောက်ပြီးတော့မှတစ်ဖက်ကတော့ဒီနေပြည်တော်မှာကျွန်တော်တို့ထိပ်သီးခေါင်းဆောင်9ဦးနဲ့ SD ကခေါင်းဆောင်3ဦးအဲ့ဒါသမရကြီးတို့ဟိုကာကြောက်တဲ့နဲ့တော့တွေ့ဖို့အဲ့ဒါလည်းအစီအစဉ်ချတာလေ။
တိုင်းဒေသလက်နက်ကိုင်ဖွဲ့တွေအားလုံးစုံပါဝင်လက်မှတ်ရေးထိုးရေးမှုကိုအစိုးရဘက်ကနေလက်မခံခဲ့ဘူးဆိုရင်နီလန်းရှာဖွေပြီးတော့ NCA စာချုပ်လက်မှတ်ရေးထိုးနိုင်ရေးအတွက်ဆွေးနွေးသွားမှာဖြစ်တယ်လို့ပြောရေးစုခွင့်ရှိသူဘဒူစောကွယ်ထူးဝင်းကခုလိုပြောပါတယ်
ကျွန်တော်ပါဝင်ရမှုတော့ကျွန်တော်တို့ဟိုဆောင်ပေါ်လေဒါတော့ကျွန်တော်တင်ပြမယ်ဒါပေမဲ့တင်ပြလို့ကတော့နိုင်ငံတော်ဘက်ကတည်းကသူတို့ကဝါဒအရပေါ့သူတို့လက်ခံတဲ့စိတ်ပိုင်းနဲ့ကျွန်တော်တို့အဲမှာဆက်လက်ပြီးနိုင်မယ်မပါဝင်နိုင်တဲ့အခွင့်အရေးဆိုလို့ရှိရင်လည်းကျွန်တော်တို့တင်ပြသလိုပေါ့လိုပဲစီရေးရနိုင်ငံရေးရသူတို့အာမခေရဖို့အတွက်သူတို့လည်းစစ်စစ်ပါလာနိုင်ဖို့အတွက်တော့အဲ့လိုပဲကျွန်တော်တို့ဆုံးဖြတ်ထားပါ
အပြည့်ရစည်ရအစီစာချုပ်ချုပ်ဖို့ကြိုးစားနေတဲ့ကာလမှာမြန်မာစစ်တပ်အနေနဲ့ကိုကတပ်ဖွဲ့ပေါ်မှာထုတ်စစ်စင်နေတုံးမဲ့လို့ကိုကလက်နက်ကန်ဖွဲ့ဆက်ဆံရေးဌာနမှဦးဖုံးဝင်းနိုင်ကအခုလိုပြောပါရယ
်အစိုးရကတော့ကျွန်တော်တို့လုံးဝလက်မခံတာအားလုံးကဒီကိစ္စနဲ့ပတ်သက်ပြီးမှဆွေးနွေးတာပုံမှန်များတယ်အခုလုံးလုံးဆက်ကျွန်တော်တို့ကတော့တပတ်တဲ့ ceasefire အရင်လုပ်ထားတယ်ဒါပေမဲ့အစိုးရကတော့အခုချက်ကျွန်တော်တို့လာတိုင်နေလုံးပဲ
တိုင်းတာဖွဲ့တွေအနေနဲ့ NCA လက်မှတ်ရေးထိုးရေးမှာအလုံးစုံပါဝင်ရေးမှုကိုလိုလားပေမဲ့လည်းမြန်မာဆိုရဘက်ကတော့လက်ခံမဲ့အနေထားအားနည်းနေသေးတယ်လို့လက်ရှိမှာကိုကန်တပ်ဖွဲ့တောင်းမလောင်တပ်ဖွဲ့ရခိုင်တပ်မတော် KIU ကချင်လွတ်လပ်ရေးဖွဲ့တို့နဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲလည်းဖြစ်ပါတယ
်ဆက်ပြီးတော့ရေလွှမ်းမှုမှုတန်ခံခဲ့ရတဲ့ရခိုင်ပြည်နယ်ကနေရအတော်များများမှာရေကျသွားပြီဖြစ်ပေမဲ့အခုခါအစားအသောက်တောက်ရည်နဲ့ကျန်းမာရေးဆောင်ရှောက်မှုတွေလိုအပ်နေဆဲဖြစ်တယ်လို့ပြည်내ထူထောင်ရေးလုပ်ငန်းတွေကိုအမြန်ဆုံးလှုပ်ဆောင်ဖို့အရေးတကြီးလိုအပ်နေဆဲလို့လူမှုကူညီရေးအဖွဲ့တွေကပြောပါတယ်ရေဘေးတင်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ရဲ့လက်ရှိအခြေအနေကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်
။ရေလွှမ်းမှုမှုတံကိုအဓိကခံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာရေပြန့်ကျသွားပေမဲ့နေရပြန်ဒုက္ခသည်တွေအတွက်တောက်သုံးရအခက်အခဲတွေ့နေစစ်လို့မြောက်ဦးမြို့လူမှုကွန်ရက်အဖွဲ့ဥက္ကဋ္ဌဖြစ်သူကအခုလိုပြောပါတယ်။
ကျွန်တော်တို့သင်ပြနေရတော့ရေပြတ်နေတာလေတောက်ရေကနေကအကုန်လုံးရေလွှမ်းခံရတော့ကျွန်တော်တို့ဒီတောင်းရေလည်းမရှိဘူးတောက်ရေလည်းမရှိဘူ
းမကောက်တဲ့ရေတွေကိုသုံးစိမ့်မင်းလို့ဒေသတချို့မှာအရေပြတ်ရောဂါတွေဖြစ်ပေါ်မှုတွေရှိနေတဲ့အတွက်ကျန်းမာရေးအဖွဲ့တွေနဲ့မြို့နယ်ဆရာဝန်တွေပူးပေါင်းပြီးကွန်ဆန်ကုသပေးနေရတယ်လို့ရေကန်ထိပ်ကမသန့်ရှင်းတဲ့ရေဆွေးတွေကိုလေစုပ်ထုတ်နေရတယ်လို့သူကပြောပါတယ်လက်တလို့အချိန်တွေမှာပြတ်စီသွားတဲ့လေမြေတွေမှာစပါးဆိုင်ပြုတ်နေဖို့လေသမားတွေအတွက်မြို့စပါးတွေအတိအကလိုအပ်နေတယ်လို့မြောက်ဦးမြို့လူမှုကွန်ရက်အဖွဲ့ဥက္ကဋ္ဌကအခုလိုစပြောပါတယ်
ကျွန်တော်တို့လက်ရှိမှာလည်းအဲ့လိုမြို့စပါးလည်းပြီးကြတယ်ကိုးအားကားလေးပြီးနေတယ်ဆိုတော့တခြားမျိုးနေပါမှာဘောကေစီလာလို့ပြည့်ရင်ပါသူရှင်တွေအားလည်းမထောက်ပြနေတယ်ဒါပေမဲ့လုံလုံလောက်တော့လောလောဆယ်များပြည့်ဘူ
းရေပိဒုက္ခတွေတွေရဲ့ဘဝတွေကိုမူလတိုက်ပြန်ရောက်ဖို့တော့အနည်းဆုံး6လခန့်အချိန်ယူလို့ဆောက်ရမှာဖြစ်တယ်လို့ People for People အဖွဲ့ကကိုစိုးလန်းကအခုလိုပြောပါတယ
်အယိုးကြီးကအခြေခံပါနေတယ်ဆိုတော့ကျွန်တော်တို့ကမျိုးသမားနဲ့ညီကိုဆန့်သက်ဖို့လိုတယ်တချို့ကနေသမားတွေကသူတို့မှရှိနေတဲ့လောင်လောက်တဲ့စပါးတွေပေါ့ညီလွန်တော့စပါးတွေကဆုံးချုံတော့တာလည်းပြင်မရတော့ဘူးဒီအထွတ်အမြတ်လေးနေမယ်
ကျွန်တော်တို့ကမျိုးစွားနဲ့ညားနေတယ်ဆိုတော့သူတို့အတွက်ပြည်နေထူထောင်ရေးနဲ့အခြေအနေကိုဘယ်လိုလုပ်လို့ဝိုင်းဝန်းစဉ်းစားကြမယ့်အခြေအနေတော့လုပ်နေကြပါလိမ့်မယ်။အချိန်ကတော့နေဆုံး6လလောက်ကိုကျွန်တော်စဉ်းစားထားပါတယ်။ရခိုင်ပြည်နယ်မှာရေကြီးရေလျံဖြစ်ပေါ်ခဲ့တဲ့အတွက်လူပေါင်း50ကျော်တိစုံခဲ့ရပြီးလေယာဉ်တွေလူနေအဆောက်အဦတွေစာတမ်းကြောက်တွေထောက်နှက်ရှိပြသခဲ့ရတယ်လို့ကျွေး
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ
ရှမ်းပြည်တောင်ပိုင်းကိုဟိမ်းမြို့နယ်ဆိုင်းခေါင်ကျေးရွာအုပ်စုအတွင်းမှာ RCSS SSA စစ်တောင်းနဲ့အစိုးရတပ်တို့အကြားတရက်တီးမှာပဲတိုက်ပွဲ၃ချိန်ဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်ဘက်ကနေရွာသား၈ဦးကိုဖမ်းဆီးသွားခဲ့ပါတယ်ကင်ယူဘဟုအမြဲတမ်းကော်မတီရဲ့၅ချိန်မြောက်အရေးပေါ်အစည်းအဝေးကနေ NCA လက်မှတ်ထိုးဖို့ဆုံးဖြတ်လိုက်တဲ့အပေါ်ငင်းချမ်းရဲ့အထောက်အကူပြုကရင်အရက်ဖတ်လူမှုအဖွဲ့အစည်းများကွန်ရက် KPSN နဲ့နိုင်ငံတကာကရင်အမျိုးသားအစည်းအရုံး IKO ကနေစိုးရိမ်မကင်းဖြစ်နေပါတယ
်တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီနာ
နေဇဒေတာကနေပြီးတော့တိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောကကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်